မြန်မာပြည်သူလူထုလက်ရှိခံစားနေရတဲ့နိုင်ငံရေးခံစားချက်တွေကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပို့ပြီးတော့သိရှိအောင်တိုးမြှင့်လှုံ့ဆော်ကြဖို့ NLD ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒီကနေ့ပဲ NLD ဗဟုအလုံးမှုဆောင်တွေနဲ့ရန်ကုန်တိုင်းဒေသကမြို့နယ်နဲ့တိုင်းစည်းရုံးရေးမှုတွေ NLD ရုံးချုပ်မှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့ပွဲမှာအခုလိုမျိုးဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားတာဖြစ်ပါတယ်။ဒီသတင်းအပြည့်စုံကိုမတ်တင်တီရီဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေပေါ်မှာပြည်သူလူထုရဲ့ခံစားမှုတွေကို NLD ပါတီကပို့ပြီးသိရအောင်လူထုစီကအတန်းတွေကိုနားထောင်ဖို့တုံ့ပြန်ချက်တွေပေးနေတဲ့လူထုစီကို NLD ပါတီဝင်တွေအရောက်သွားဖို့ကိုဒီကနေ့အတိအကဆွေးနွေးခဲ့ကြတယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းကပြောပါတယ်
အတိအကရည်ရွယ်ချက်ကတော့နော်ဟိုပါတီတရားမှာအထက်အောင်အများသာထိတွေ့ဆက်ဆံမှုရဲ့နောက်ပြီးတော့လက်ရှိနိုင်ငံရဲ့အခြေအနေပေါ်မှာပြည်သူလူထုစီကတုံ့ပြန်မှုခံစားမှုဒါတွေကိုဟိုသိချင်တယ်နောက်ဒီပေါ်မှာဆွေးနွေးတော့ပေါ့နိုင်ငံရေးဆိုတာပြည်သူလူထုအတွက်လုပ်တာအဲ့တော့ပြည်သူလူထုစီကခံစားမှုเนาะသူတို့ရဲ့ဟိုဟိုင်းတွေကိုသိနေရမယ်သူတို့ကလာမပြောတော့ကိုကဒီဥစ္စာကိုသွားရောက်နားထောင်ဖို့တည်လာဖို့တာဝန်ရှိတယ်ဒီတာဝန်တွေကိုစီစီပုံဆောင်ရွက်ကြဖို့
အဲဒါကိုဆွေးနွေးကြတယ် NLD ပါတီဟာလူထုကြားအရောက်သွားဖို့နဲ့ပြည်သူတွေအကျိုးအတွက်တောင်းဆိုနေတဲ့အမျိုးသားရင်ကြားစစ်ရေးကိစ္စကိုလည်းယုံကြည်ချက်အပြည့်နဲ့ရှေ့ဆက်ဖို့ NLD ပါတီရဲ့ခေါင်းဆောင်မြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ကတိုက်တွန်းခဲ့တယ်လို့လည်းပြောပါတယ
်ပြည်သူတွေကိုဒီကသတင်းမရရင်တော့ကိုယ်ကသတင်းကိုပြည်သူတွေခံစားမှုသိအောင်လုပ်အောင်မယ်လို့ဆိုတာတောင်းဆန်းစုကြည်ကိုယ်တိုင်တက်ရောက်လာတဲ့ပုံစံတွေကိုပြောကြတဲ့စကားပါဒီမျိုးသားရင်ကြတာဒါပြည်သူတွေရဲ့အကျိုးအတွက်တောင်းဆိုတာပြည်သူတွေထိခိုက်မှုအနည်းဆုံးနီးလမ်းနဲ့အကောင်းဆုံးနီးလမ်းကိုရွေးချယ်တာဒီဥစ္စာကမဖြစ်သေးဘူးဆိုလို့အပြစ်ပြောနေမဲ့အစားဒါရုံရုံကြီးနဲ့ဆောင်ရွက်ဖို့လိုအပ်တယ်လို့အဲ့ဒါလိုပြောပါတယ်
NLD ရုံးချုပ်မှာဗဟိုကော်မတီအဖွဲ့ဝင်တွေနဲ့ NLD တိုင်းနယ်ပြည်နယ်73ခုကစည်းရုံးရေးအဖွဲ့ဝင်တွေဟာဒီကနေ့မတ်လ3ရက်နေ့ကစလို့မတ်လ18ရက်နေ့အထိအလှည့်ကျတွေ့ဆုံဆွေးနွေးပွဲတွေပြုလုပ်မှာဖြစ်ပြီးတော့ဒီကနေ့ပထမဦးဆုံးနေ့မှာရန်ကုန်တိုင်းတာဝန်ခံစည်းရုံးရေးမှုတွေရန်ကုန်တိုင်းအတွင်းကမြို့နယ်တာဝန်ခံစည်းရုံးရေးမှုတွေနဲ့ဆွေးနွေးပွဲကိုစခဲ့တာပါအထူးသဖြင့်ကိုယူထားတဲ့တာဝန်ကိုချေပြွန်ကြဖို့အတွက်ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ
်ဒီလိုလေဘယ်လိုလဲဘယ်လိုလဲဘယ်လိုလဲဘယ်လိုလဲ
ရန်ကုန်တိုင်းဟာဗဟိုအဖွဲ့ချုပ်နဲ့အနီးဆုံးဖြစ်တာမို့တခြားမြို့နယ်နဲ့တိုင်းပြည်နယ်တွေထက်ဆိုင်ရင်စံပြအဖွဲ့အစည်းတစ်ခုဖြစ်တဲ့နယ်လို့ဒေါက်ဆန်းစုကြည်ကတိုက်တွန်းသွားတယ်လို့ကိုယူထားတဲ့တာဝန်ကိုမကျေဘူးဆိုရင်လည်းလူထုကိုအားနာစရာကောင်းတယ်လို့ဒေါက်ဆန်းစုကြည်ပြောသွားတာပါတခါ NLD ပါတီဟာလှုပ်ရှားတင်းတဲ့လောက်မလှုပ်ရှားလှုပ်တင်းတဲ့လောက်လည်းမလှုပ်တယ်လို့တွက်ကြွတင်းတဲ့လောက်လည်းတွက်ကြွတာကိုမတွေ့ရဘူးလို့လည်းဒေါက်ဆန်းစုကြည်ကဝေဖန်သွားပါတယ်ကိုကိုထောက်ခံနေဆိုပြီးထိုင်မနေကြဖို့နဲ့ကိုကိုထောက်ခံစီခြင်းနဲ့ဆိုရင်ကိုဘက်ကလည်းလူထုအတွက်စူးစမ်းအလုပ်လုပ်ရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။နိုင်ငံမှာအကြောက်တရားကင်းဖို့အတွက်ကြောက်တဲ့သူဘက်ကလည်းအဲ့ဒီခံစားမှုတွေပြတ်အောင်စူးစမ်းရမှာဖြစ်တယ်လို့မကြောက်စီခြင်းသူဘက်ကလည်းစူးစမ်းရမယ်လို့ဒေါက်ဆန်းစုကြည်ကတိုက်တွန်းပါတယ်။လက်ရှိနေပြည်တော်မှာကျင်းပနေတဲ့လွှတ်တော်တွေအတွင်းကနေထွက်လာတဲ့ဥပဒေတွေကိုလူထုကိုအသိပေးတင်ပြဖို့ဆက်လက်ဆွေးနွေးသွားမယ်လို့လည်းဦးညောင်ဝင်းကပြောပါတယ်
။ပြည်သူလူထုစီစဉ်စီထိုက်တဲ့ကိစ္စတွေကျွန်တော်တို့ဟိုနောက်ထပ်စာရီထုတ်ဖို့လည်းစီစဉ်ပါတယ်ဒါပြည်သူတွေကိုအသိပေးမှာနော်ဟိုလက်ရှိလွှတ်တော်ကြီးလည်းခေါ်နေတယ်ဥပဒေတွေကလည်းထုတ်နေတယ်ဒါတွေနဲ့ပတ်သက်ပြီးတော့အသိပေးဖို့အစီအစဉ်ရှိပါတယ်ပါတီတရကအများအန်သိရှိနေရမယ်သိရှိအောင်ရလုပ်ဖို့တာဝန်ရှိတယ်ဒီတာဝန်ကြည့်ဖို့အောင်ဆောင်ရွက်ကြဖို့ဒါကိုပြောတာပါ
NLD ပါတီရဲ့ဖို့အလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းမှာရှင်မလ18ရက်နေ့ထိကျင်းပသွားမယ် NLD ပါတီရဲ့ဆွေးနွေးပွဲတွေအတွင်းမှာနိုင်ငံရေးအခြေအနေတွေအပြင်လူမှုရေးနဲ့စီးပွားရေးကိစ္စတွေကိုပါအပြန်အလှန်ဆွေးနွေးကြပြီးတော့လူထုကိုတင်ပြသွားဖို့စီစဉ်ထားတယ်လို့လည်း NLD ပါတီကပြောပါတယ်ရှင်